မြန်မာနောက်သတင်းဌာနအဲဒီတာချုပ်ကိုဆွေဝင်းကိုတရားစွဲဆိုအမှုဖွင့်ခံထားရတဲ့အကြောင်းရင်းနဲ့ပတ်သက်ပြီးတော့သာသနာရေးဝန်ကြီးဌာနရဲ့သဘောထားမှတ်ချက်တွေကိုဒီကနေ့ဧပြီလ5ရက်နေ့ရက်စွဲနဲ့အကြောင်းပြန်ကြားလိုက်တာမှာလက်ရှိကိစ္စရပ်တွေအပေါ်အကျိုးသက်ရောက်မှုရှိတယ်လို့ကိုဆွေဝင်းရဲ့ဥပဒေအကြံပေးပုဂ္ဂိုလ်တရားလွှတ်တော်ရှေ့နေကြီးဦးခင်မောင်မြင့်ကခုလိုပြောပါတယ်သဒ္ဒနာယဝင်ကြီးဌာနဘက်ကတော့ဒါဟာကြားဝင်ညှိနှိုင်းပေးတာမျိုးမဟုတ်ပဲကိုဆွေဝင်းရဲ့တင်ပြမှုအပေါ်ဥပဒေရှုထောင့်ကနေသုံးသပ်ပြီးတော့သဘောထားထုတ်ပြန်ထားတာဖြစ်တယ်လို့ပြောပါရယ်ဒီအကြောင်းအပြည့်စုံကို VOA မြန်မာပိုင်းသတင်းတောက်မန်းမြင့်ခိုင်ကသတင်းပေးပို့ထားပါရယ
်ကိုဆွေဝင်းကိုမန္တလေးမှာအမှုဖွင့်ထားတာနဲ့ပတ်သက်ပြီးမန္တလေးမဟာအောင်မြေမြို့နယ်အမှတ်9ရဲစခန်းတာဝန်ရှိသူတွေကရန်ကုန်မြို့ကြောက်တရာရဲစခန်းမှာကိုဆွေဝင်းကိုစစ်ချက်ယူတာတတိကံပစ္စည်းရယူရာတွေလုပ်ပြီးတဲ့နောက်ကိုဆွေဝင်းရဲ့ဥပဒေအကြံပေးဦးခင်မောင်မြင့်ကသတင်းတောက်တွေကိုအခုလိုပြောလိုက်တာပါ
အခုဒီသာသနာရေးဝန်ကြီးဌာနကိုယ်တိုင်ကဒီတုံ့နှုံထားတဲ့စကားလုံးนี่သူ့ရဲ့ဖော်ပြချက်ဒီအတိအပြည့်မှုမမြောက်ဘူးဆိုဥပဒေအကိုကားတွေနဲ့ဒါပြီးရင်ကျွန်တော်ဆက်ရွေးလေးပေးပါမယ်ဆရာတို့တပ်ဖို့ရိုက်သွားလို့ရတယ်เนาะကျွန်တော်ဒီမှာလည်းသူတို့စီကနေတရားဝင်ကျွန်တော်ယူလာခဲ့တယ်ဟိုဒီမှတ်ချက်ပေးလိုက်ခြင်းကြောင့်ဒီမှုကြီးပေါ်မှာအများကြီးကြိုးတက်အောင်မှုရှိသွားတာပေါ့เนาะထို့တူပဲတပြိုင်နက်တည်းမှာကိုဆွေဝင်းကိုဟိုအေးအေးယူပေးဖို့ဆိုပြီးလက်မှတ်ထိုးတောင်းဆိုနေကြတဲ့လှုပ်ရှားမှုတွေလည်းဒီမှတ်ချက်ကြောင့်ဒါရက်တန့်သွားနိုင်တယ်အဲ့ပုံမှန်လည်းအကျိုးသိအောင်မှုရှိတာပေါ့နော
်ဦးဝီရသူရဲ့ဂုံတိတ်ခါကိုညှိုးနှွမ်းစေတဲ့ရေးသားချက်တွေကိုကိုဆွေဝင်းကရေးသားခဲ့တဲ့အတွက်ဆက်သွယ်ရေးဥပဒေနဲ့မဟာအောင်မြေရဲစခန်းမှာအမှုဖွင့်ထားတာသာသနာညှိုးနှွမ်းစေတဲ့ဆိုတဲ့စွဲချက်နဲ့ကြောက်တရာတရားရုံးမှာအမှုဖွင့်တိုင်ကြားတာတွေအပေါ်သဘောထားမှတ်ချက်ပေးဖို့ဧပြီ3ရက်နေ့ရက်စွဲနဲ့သာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနဝန်ကြီးစီကိုကိုဆွေဝင်းကတင်ပြခဲ့တဲ့အပေါ်သာသနာရေးဝန်ကြီးဌာနဘက်ကဧပြီ5ရက်နေ့ရက်စွဲနဲ့သဘောထားမှတ်ချက်ထုတ်ပြန်လိုက်တာပါသာသနာရေးဝန်ကြီးဌာနရဲ့အကြောင်းပြန်ကြားချက်ထဲမှာတော့ဖြစ်ရက်တွေနဲ့ဥပဒေပုံမှားတွေကိုကိုးကားပြီးကိုဆွေဝင်းရဲ့ရေးသားပြောဆိုချက်တွေဟာဥယျာသူကိုအတရေဖြတ်ရမရောက်ဘူးလို့သုံးသပ်ကြောင်းသာသနာတော်နဲ့ပတ်သက်ပြီးဘလို့ညှိစွန်းချက်မှမပါရှိကြောင်းဖော်ပြထားပါတယ်သာသနာရေးဝန်ကြီးဌာနအနေနဲ့အမှုကိစ္စတွေမှာကြောက်ဝင်ညှိနှိုင်းပေးတာမျိုးမဟုတ်ပဲဥပဒေရှုထောင့်ကနေသုံးသပ်ပြီးဝန်ကြီးဌာနရဲ့သဘောထားကိုထုတ်ပြန်ပေးတာဖြစ်တယ်လို့သာသနာရေးဝန်ကြီးဌာနမူဝါဒနဲ့ဥပဒေလုံထုံးလုံးနီးစစ်စစ်ရေးနဲ့လုပ်ငန်းစစ်စစ်ရေးဌာနခွဲရဲ့ညွှန်ကြားရေးမှူးဦးမြင့်စောဝင်းက VOA ကိုပြောပါတယ
်။အဲသာသနာရေးဝန်ကြီးဌာနသဘောထားကတော့ကျွန်တော်တို့ကဒါဥဆွေဝင်ကျွန်တော်တို့ဝန်ကြီးဌာနကိုသူရဲ့အလားအနေထားနဲ့ပတ်သက်ပြီးတော့လာပြီးတော့တင်ပြတယ်။တင်ပြတဲ့အချိန်မှာအဲသူကအခုနှစ်ချက်ပေါ့လေဒါဥပုံမှာ66ဒါကြီးနဲ့သူ့ကိုတိုင်ကြားထားတယ်ခံရတယ်နောက်ဒါ295ကကြီးနဲ့အမှုဝင်ထားတယ်အဲ့ဒီအချက်နှစ်ချက်သူပြင်ပြတဲ့အချက်ပေါ်မှာပဲကျွန်တော်တို့ကတစ်ချက်ချင်းနေနဲ့ဒါကျွန်တော်တို့ဝန်ကြီးဌာနဥပဒေရှုထောင့်နေတုံးသက်ပြီးတော့ပဲဒါသူတို့သူ့ကိုအကြောင်းပြန်တဲ့သဘောပါခင်ဗျာကြားဝင်ညီနိုင်တော်မို့ပါဘူးဒါအခုလက်ရှိဒီလိုဖြစ်လာတဲ့အနေအထားမှာပြန်ပြလို့ကျွန်တော်တို့ကပြန်ပြီးတော့အကြောင်းပြန်တဲ့သဘောပါပဲ
ခင်ဗျာ။ဥယျာသူပါရာဇိကကြပြီးယဟန်ဘဝနှိဋ္ဌိတန်သွားပြီးဆိုတဲ့အကြောင်းတွေလူမှုကွန်ရက်မှာရေးသားခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ကိုဆွေဝင်းကိုမန္တလေးအမှတ်9ရဲစခန်းမှာကိုကျော်မျိုးရွှေဆိုသူကပုံမှန်66ကနေတရားစွဲဆိုထားတာပါ။ဒါအပြင်ရန်ကုန်ကြောက်သရားမြို့နယ်ရဲစခန်းမှာလည်းရာဇသက်ကြီးဥပဒေပုံမှန် 295 ကကြီးနဲ့အခြားသူဦးကအမှုဖွင့်ထားပါသေးတယ်။ဒီတော့တွင်မှာပဲဥယျသူကိုရာဇဒတ်ကြီးဥပဒေအရအရေးယူပေးဖို့ဒေါ်ဘုံမျိုးနယ်မှာနေထိုင်သူတို့ကမျိုးနယ်တရားရုံးကိုဥတိုက်လျှောက်ထားမှုအပေါ်တရားရုံးကအင်္ဂါနေ့မှာပဲပယ်ချလိုက်ပါတယ်။တခါအဲ့ဒီတရက်ထဲမှာပဲကိုဆွေဝင်းကိုဘာသာသာသနာပေါ်စော်ကားမှုနဲ့အရေးယူပေးဖို့လူ8000ကျော်ရဲ့လက်မှတ်ကောက်ယူပြီးမဘာသာအဖွဲ့ကမန္တလေးတိုင်းသာသနာရေးဦးစီးဌာနကိုတောင်းဆိုထားတာလည်းရှိပါတယ်။ဘာသာတစ်ခုနဲ့တစ်ခုကြားအမုန်းပွားစေတဲ့ဘာသာရေးအထီးကုံဖြစ်စေနိုင်တဲ့ဟောပြောမှုတွေလုပ်နေတာကြောင့်ပြီးခဲ့တဲ့မတ်လ10ရက်နေ့ကလေးကဥယျာသူကိုနိုင်ငံတော်တန်ခါမဟာနာယကအဖွဲ့ကတရားဟောခွင့်ပိတ်ပင်ထားတာလည်းဖြစ်ပါလိမ့်ရှင်
။မင်းမြင့်ခိုင်သတင်းပေးပို့ထားတာပါ။